တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ထဲမှာတနင်္လာနေ့နေ့လယ်ကအင်အားဖြင့်ငလျင်လှုပ်ခတ်ခဲ့တာမို့လူပေါင်း400လောက်သေဆုံးခဲ့ရပြီးဒီကနေ့တော့ထောင်နဲ့ချီတဲ့ကယ်ဆယ်ရေးလုပ်သားတွေဟာအသက်ရှင်ကျန်းရသူတွေကိုလိုက်လံရှာဖွေနေကြပါတယ်။ငလျင်တန်းကြောင့်လူပေါင်း1800ကျော်ဒဏ်ရာရခဲ့တယ်လို့အများအပြားလည်းပျောက်ဆုံးနေစေပါ။ရဲတွေ၊မိသက်သမားတွေနဲ့စစ်သားတွေဟာမိုးတဲတဲမဲမဲရွာသွန်းနေတဲ့ကြားကပဲငလျင်တန်းကြောင့်ပြိုကျနေတဲ့အဆောက်အဦပြိုပျက်တွေအောက်မှာလိုက်လံအသက်ရှင်နေသူတွေကိုလိုက်လံရှာဖွေနေကြတာပါ။ယူနန်ပြည်နယ်အနောက်တောင်ပိုင်းမှာဒီငလျင်တန်းကြောင့်အင်ဂျင်8000ပြိုကျခဲ့ရပြီးတခြားအဆောက်အဦပေါင်း13000ကျော်လည်းပျက်စီးခဲ့တယ်လို့တရုတ်အစိုးရဘဏ်ရှင်ဟွာသတင်းမှာဖော်ပြပါရတယ်။လောင်တူရှန်ကျေးရွာလေးနာမှာဗဟိုပြုလှုပ်ခတ်ခဲ့တဲ့ငလျင်ဟာပြင်းအားအဆင့် 6.1% ရှိတယ်လို့အမေရိကန်ဘူမိတိုင်းတားရေးဌာနကပြောပါရတယ်။ဒီဒေသအတွက်အစိုးရကကယ်ဆယ်ရေးလုပ်သားနောက်ထပ် 18000 ကိုပို့ပေးမှာဖြစ်တယ်လို့ယာယီတဲအိမ်တွေရေအစားအစာနဲ့အတူတခြားလိုအပ်တဲ့ကယ်ဆယ်ကူညီတွေကိုလည်းပို့ပေးနေပါတယ်။ဒါပေမဲ့မြေပြိုမှုနဲ့လမ်းပန်းပျက်စီးမှုတွေကတောင်တန်းဒေသအဝေးလံခေါင်ဖျားနေရာအတွက်ကယ်ဆယ်ကူညီရေးနဲ့အကူအညီပစ္စည်းတွေရောက်ဖို့ခက်ခဲနေတာပါ။ဒီလိုလမ်းတွေပျက်စီးနေတာမို့တရုတ်ဝန်ကြီးချုပ်လီကေချန်ဟာတနင်္လာနေ့ကလောင်တူရှန်ရွာကလေးကိုရောက်ဖို့အတွက်3မိုင်ခီလောက်ကိုလမ်းလျှောက်ခဲ့ရတယ်လို့ရှင်ဝါသတင်းရဲ့ Twitter စာမျက်နှာမှာဖော်ပြပါရတယ်။ဒီငလျင်ရဲ့နှစ်ပေါင်း14နှစ်အတွင်းယူနန်ဒေသမှာအားအပြင်းဆုံးရိုက်ခတ်တဲ့ငလျင်လို့တရုတ်ဆိုတာ CCTV ကပြောပါရတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းဒေသကငလျင်မကြာခဏလှုပ်ခတ်တဲ့ရှိတဲ့နေရာပါ။2012ခုနှစ်ကယူနန်ပြည်နယ်နဲ့လှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူ80တဲ့မင်းနဲ့တေဆုံးခဲ့ရပါတယ်။